မေဂန်ပြည်အောင်စုမှချင်းပါခဲ့တဲ့2019ခုနှစ်အမေရိကန်ဂျူနီယာလူငယ်ကောက်ပြီးပြိုင်ပွဲမှာကတော့မြန်မာနိုင်ငံကကိုဟင်းစီစုကအနိုင်ရပြီးတော့ကမ္ဘာအဆင့်သတ်မှတ်ချက်မှာနံပါတ်1ကစားသမားဖြစ်သွားပါတယ်2019အမေရိကန်ဂျူနီယာလူငယ်ကောက်ပြီးပြိုင်ပွဲကိုဒသမ28ရက်နေ့ကနေ31ရက်နေ့အထိ Florida Phoenix St. Augustine မြို့မှာ300ကျော်ကျင်းပခဲ့ပြီးတော့ကိုဟင်းစီစုကသတ်မှတ်ရိုက်ချက်အတိုင်းစုစုပေါင်းရိုက်ချက်116ချက်နဲ့ဘူးဆွဲခဲ့တာဖြစ်ပါတယ်ဒီပွဲနိုင်လိုက်တဲ့အတွက်သူဟာကမ္ဘာအဆင့်1လူငယ်ကောက်တီးကစားသမားလည်းဖြစ်လာခဲ့ပါတယ်ဒီလိုနိုင်ရပြီးတော့ကမ္ဘာအဆင့်1ဖြစ်လာတဲ့အပေါ်မှာကိုဟင်းစီသူက VOA ကိုအခုလိုပြောပါတယ
်ဒါဒီတော့ကွယ်ဟိုဘာပြောတာဝန်တာလို့ပြောဆိုဟိုချန်ပီယံဖြစ်တယ်မကဘူးကွယ်ဟိုအခု World Junior Ranking မှာ Number 1 ဒီတော့ဟာဆိုဘာပြောကွယ်ဟို Coach ကို Accomplish တော့ဟာဒီလိုမျိုးဖြစ်ဖို့လည်းကျွန်တော်တော်တော်ကြိုးစားရပါတယ်အဲဟိုတလားတော့ကြုံပြီးတော့လေကျွန်တော်ရန်ကုန်မှာဒီပွဲကျတော့ပဲကျေနေရရတယ်မနေ့ကနေဟိုညတိကျနေရရတယ်ကျဒီပွဲအေးကြီးတယ်ဆိုတော့ပြည်စီရောက်တော့လေအမေကရောက်တော့လေကျွန်တော်အဲ့ဟိုကျွန်တော်ရောက်တော့အွန်လိုင်းလို့မှာနေတော့အွန်လိုင်းလို့မှာနေတိုင်းအဲ့ဟိုချန်ပီယံဖြစ်သွားပြီးတော့လေနေရပြည်ရဒီပွဲတော့ဒီမှာလည်းနေအောင်လည်းအားကြောင်းအောင်လည်းအဲ့မှာလေ့ကျင့်တော့
ဒီပြိုင်ပွဲမှာအစ်စူဇာနိုင်ငံကစစ်ဂါဒကာရစင်နဲ့အမေရိကန်ကဂျင်းစ်ပလက်တိုတို့က223ချက်နဲ့ပူးတွ�ဲဒုတိယရခဲ့ပါတယ်။ဒီပြိုင်ပွဲကိုတော့နိုင်ငံပေါင်း20ကျော်ကလူငယ်ကောင်းစည်းကစားသမားပေါင်း50ကျော်ဝင်ပြိုင်ခဲ့ပြီးတော့မြန်မာနိုင်ငံကကိုဟင်းစီသူပါဝင်ကိုကောင်းမြတ်ဖြူကိုဖြူးစံနဲ့ကိုမင်းတန်းလင်အောင်တို့ဝင်ပြိုင်ခဲ့သလိုအမျိုးသမီးဘက်မှာတော့မဖူးပွင့်ရည်ခိုင်ကအဆင့်6ရခဲ့ပါတယ်ခင်ဗျာ။